မြန်မာနိုင်ငံငင်းငယ်ရေးပြစ်စင်မှာအရေးကြီးတဲ့ပြစ်စင်လို့သတ်မှတ်ထားတဲ့21ရာစုပင်လုံးညီလာခံဒုတိယကြိမ်ကျင်းပဖို့နီးကပ်လာချိန်မှာပဲအစိုးရဘက်ကစီရေးအပြုအမူတွေကိုရပ်ဆိုင်းဖို့လိုအပ်တယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောလာကြပါတယ်။တချိန်တည်းမှာပဲ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားပြီးသားဖြစ်တဲ့ ABSDF ចောင်းသားတက်မတော်ကလည်းသူတို့ရဲ့ခေါင်းဆောင်တအုပ်ကိုဖမ်းဆီးထားတဲ့ကိစ္စဟာငင်းငယ်ရေးဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ပြောကြားခဲ့တာပါ။အသေးစိတ်ကိုမှတ်ရင်ကျင်းနိုင်တာဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မြမတက်မတော်နဲ့စီရေးပဋိပက္ခတွေဖြစ်ပွားနေစေမြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNL တအောင်းပလောင်အဖွဲ့ကမနေ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအခုလိုဖော်ပြထားပါတယ်။ NLD အစိုးရအနေဖြင့်လက်ရှိငင်းငယ်ရေးလုပ်ငန်းစဉ်များနှင့်ငင်းငယ်ရေးမူဝါဒ9ချက်ကိုပြန်လည်သုံးသပ်ပြီးတိုင်းနာလက်နက်ကင်တော်လည်ရေးအဖွဲ့အစည်းများအလုံးပါဝင်နိုင်သည့်လက်တွေ့ကြသောငင်းငယ်ရေးဖြစ်စဉ်ဆောင်ရွက်ရန်တိုက်တွန်းလိုက်ပါသည်မိမိတို့အနေဖြင့်လည်းလက်ရှိထိုးစစ်များကိုရပ်တန့်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းဖြင့်တွဲဆုံဖြေရှင်းနိုင်ရန်အတွက်စံတအပြည့်ဝရှိပါသည်လို့ရေးသားထားပါသည်ဒီကြေညာချက်ထွက်လာတဲ့အချိန်မှာပဲမြောက်ပိုင်းမဟာမိတ်တို့ရဲ့နယ်မြေတစ်ခုဖြစ်တဲ့လောက်ကင်မြို့မှာတောက်ကြနီကကားပုံးထောင်ပောက်ကွဲမှုတစ်ခုဖြစ်ပြီးအ ਨੇ စုံလူတအူးမီးလောင်တံရရသွားပါတယ်ဘယ်သူပဝါလက်ချက်လို့အတိအကျမဖော်ထုတ်နိုင်သေးတဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးသူတို့အဖွဲ့နဲ့မသက်ဆိုင်ဘူးလို့ TNL တက်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ
်ကျွန်တော်တို့မြောက်ပိုင်းမှာမိကတေချာဆွဲချထားတဲ့ plan ထဲမှာတော့မပါပါဘူးအခုလောက်ဆောင်မှုကကျွန်တော်တို့လည်းတေချာတော့မတိရသေးဘူ
းအကဲကဲတချို့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ကိုကန် MNDAA ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဆိုပါရယ်။တချိန်တည်းမှာပဲ NCA ကိုလက်မှတ်ရေးထိုးထားပြီးပထမအကြိမ်21ပင်လုံညီလာခံကိုတက်ရောက်ခဲ့တဲ့ ABSCF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကလည်းသူတို့ရဲ့ဗဟိုကော်မတီဝင်ကိုမင်းထေးကိုမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တည်းအရာဖမ်းဆီးအရေးယူထားတဲ့ကိစ္စကိုကန့်ကွက်ထားပါရယ်။ဒီကိစ္စကိုပြေလည်အောင်မဖြေရှင်းနိုင်ဘူးဆိုရင်ငင်းငယ်ဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ ABSDF ဒီဥက္ကဋ္ဌကိုမျိုးဝင်းကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ဒီဖြစ်စဉ်ကတော့ကျွန်တော်တို့ဒီစာပြေရေးချမ်းရေးဖြစ်စဉ်တော့ကြီးလိုက်တာပဲ။တို့ကြည့်ဘူးပေါ့။ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းချက်ကဖမ်းတဲ့ဆိုရင်မဖြေစုလုပ်တဲ့ဖွဲ့စည်းလို့ဆိုရင်ပုံရိုးဆိုရင် NCA ချုပ်တော့ပြတ်ပြီးဖမ်းတာပါပဲလေ။ဒီချမ်းရေးလုံလက်စ်ပေါ်မှာတော့ဒီဘက်ဖြစ်ဒီတိုင်းစားနဲ့တကယ်ဖွဲ့စည်းမှုဖြစ်ဘေကုံမေးချက်ရှိမှာပဲ။
2016ခုနှစ်စက်တင်ဘာလကကျင်းပခဲ့တဲ့ပထမအကြိမ်21ပင်လုံညီလာခံကိုတက်ရောက်ခဲ့ပေမဲ့ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ UNFC ညီညွတ်သောတိုင်းဒေသများ Federal Council ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးဟာဗမာအပါအဝင်တိုင်းဒေသအလုံးတန်းတူအခွင့်အရေးရရှိတဲ့အပေါ်မှာအဓိကမူတည်တယ်လို့ဆိုပါတယ်ဒီလိုမဟုတ်ပဲစစ်အင်အားကိုပဲအားကိုးနေရင်တီထောင်စုတောင်ပြိုကွဲနိုင်တယ်လို့လွတ်လပ်ရေးနေ့အထိမ့်မဲ့ပြောကြားခဲ့တဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောသွားပါတယ်
။ဘမာလူမျိုးကပဲလွှမ်းမိုးရမယ်၊ချေလဲရမယ်၊ဥဆောင်ရမယ်ဟိုအဲ့ဒီပုံစံမျိုးနဲ့နော်။ဒီဆုံးထမြန်မာနိုင်ငံကိုရှီဆောက်မယ်၊ကျန်တဲ့လူမျိုးတွေကဗမာနိုင်ငံမှာမိဖို့ကပ်ပြီးတော့နေနေရမယ်ဆိုတဲ့ပုံစံမျိုးစိတ်ထားမျိုးကိုရှင်းသုံးနေရင်ကျွန်တော်နိုင်ငံဘလို့မအိချာတနေ့ဖြစ်ရှိနေတဲ့အနေအထားကတော့အဲ့ဒါလိုစစ်ပွဲနည်းနဲ့အကြမ်းဖက်ပြီးတော့မှဖြစ်ရှင်းနေလို့ဒီနေ့တိုင်းရင်းသားတွေလည်းအမျိုးမျိုးဒုက္ခဖြစ်တယ်ဗမာလူမျိုးတွေလည်းအမျိုးမျိုးဒုက္ခရောက်တယ်တို့နိုင်ငံကလည်းတော်တော်လေးမွေးရင်မွေးရင်နဲ့လူမျိုးချင်းကြားမှာလည်းဟိုလာအမုန်းတရားတွေကလည်းတော်တော်လေးပွားများလာတယ်စစ်ကြီးကလည်းကြီးမားလာနေတယ
်ဘလိုပဲဖြစ်ဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလအတွင်းဒုတိယအကြိမ်ပြည်ထောင်စုငင်းကြေး21ပင်လုံညီလာခံကြီးကိုသက်ဆိုင်တဲ့အဖွဲ့အားလုံးပါဝင်ပြီးကျင်းပနိုင်ဖို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကတော့စူးစမ်းတင်ဆက်နေပါတယ်ရှင်